တရားတော်ရှင်နေကြီးဦးကိုနီလှုပ်ချံတက်ဖြတ်ခံမှုမှာပါဝင်ပတ်သက်တယ်လို့တံပြားရှိပြီးလွမြောက်နေတဲ့ဖြစ်တဲ့ဦးအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်ပရစီဦးနာမှာရှာဖွေဖို့အတွက်ဖန်ဝါအစ်တတောင်ထုတ်ပေးဖို့ကိစ္စကိုရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ကဒီကနေ့တောက်တာနေမှာပယ်ချလိုက်ပါတယ်ဒီအခါမပြည့်မစုံတဲ့အမှုကိုတင်းမယ်ဆိုရင်အမှန်တရားပေါ်ပေါ်ဖို့ခက်ခဲမယ်လို့လည်းဆိုပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒီမှာပိုင်းသတင်းတော့မင်းမြင့်ခိုင်ကသတင်းပေးဖို့ထားပါတယ်ခင်ဗျာ
ဥက္ကုဏီအမှုနဲ့ပတ်သက်ပြီးထွက်ပြေးလွတ်မြောက်နေတဲ့ဥဝဝင်းခိုင်ကိုရှာဖွေဖမ်းဆီးနိုင်ရေးဖမ်းဝရမ်းထုတ်ပေးဖို့ကိစ္စကို KI တရားရုံးကပယ်ချထားသလိုတိုင်းဒေသကြီးတရားလွတ်တော်ကလည်းမေလ19ရက်နေ့တောက်ကြနေ့မှာပယ်ချလိုက်ပါတယ်။တရားခံဖမ်းဆီးရမည်ရေးအတွက်ကြိုးပမ်းဆောင်ရွက်ဖို့တရားရုံးမှတာဝန်ရှိပေမဲ့လည်းတရားလွတ်တော်ကဖမ်းဝရမ်းထုတ်ပေးဖို့ကိစ္စအပေါ်ဘာကြောင့်ပယ်ချရလဲဆိုတာကိုတော့တိတိကျကျမသိရသေးဘူးလို့တရားလိုရှိနေဦးနေလာကပြောပါတယ်
။တရားရုံးမှတရားရုံးအဖို့သူတည်လာပြီဆိုလို့ရှိရင်တရားခံပြီးဟုတ်နဲ့ပတ်သက်ပြီးတော့တရားရုံးရဲ့လွှတ်ဆောင်ချက်ထံမှာပြည်ရေးဆိုဆောင်ပြီးဒီကျင်းဆန္ဒရှိပါတယ်။ကျွန်တော်ဖော်ဝန်တပြည့်တော်ထုတ်ဖို့ဆောက်ထားတာလည်းပဲတရားဝင်အမှုတွေမှာပြည်စုံစင်ကျွန်တော်ဆောက်ထားတာဖြစ်ပါတယ်။အဲ့တော့ဒါကြောင့်မို့ကျွန်တော်ဟောက်ခွင့်ပြုတဲ့အကြောင်းမလို့ဘာကြောင့်ခွင့်ပြုတယ်ဆိုတဲ့အကြောင်းတော့ကျွန်တော်မသိသေးပါဘူး။ကျွန်တော်တော်များတွေတကယ့်ကြောင့်အမှုကြတယ်လို့ကျွန်တော်ပြောတယ်ပေါ့နော်။ကျွန်တော်ကမပြည့်မစုံတဲ့ဒီအခါမပြည့်မစုံမဲကျွန်တော်ဒီဟုတ်ကိုပြင်မယ်ဆိုလို့ရှိရင်ကျွန်တော်အမှန်တရားပေါ်ပေါ်ရေးရခက်ခဲပါတယ်အဲ့တော့တရားရုံးကနေပြီးတော့ဒီအခါဖမ်းဆီးရပြီရေးပဲတရားရုံးကစူပါဆောင်ရွက်ကိုတာဝန်ရှိပါတယ်ဒါကြောင့်မို့လိုအပ်တဲ့ဖော်ဝတ်ရတဲ့အားလုံးကိုထုတ်ဆင်းဖို့လိုအပ်ပါတယ
်ဥက္ကုဏီအမှုနယ်ပတ်သက်လို့ခိုင်ဟိုင်တရားရုံးကချမှတ်ထားတဲ့ဥအဝင်းခိုင်ဟာတွေ့ရှိပွဲမရှိဘဲလွတ်မြောက်နိုင်ပွဲရှိတယ်ဆိုတဲ့အမိန့်ကိုတော့တိုင်းတရားရုံးကပေးဖြတ်လိုက်ပြီးမှုကင်းရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုပြန်လည်စစ်ဆေးဖို့ညွှန်ကြားလိုက်တာပါမူကင်းရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေအပါအဝင်တရားခံပြည်အမှုကိုပြန်လည်စစ်ဆေးရမှာဖြစ်တဲ့အတွက်တကယ့်မူရင်းအမှုစစ်ဆေးဖို့ကြံ့ကြာသွားတဲ့သဘောဖြစ်တယ်လို့ဦးနေလာကဆိုပါတယ်
။တရားရုံးကနေပြောတရားခံပြည်အမိန့်ချမှတ်တဲ့အမိန့်ကိုပဲဖြစ်လိုက်။ဒါပေမဲ့ပြီးတော့တရားခံပြည်အမှုကိုပြန်လည်စစ်ဆေးဖို့အမိန့်ချမှတ်တယ်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်ရဲ့တကယ့်မင်းအမှုကြီးကအခုချိန်ကြီးစစ်ဆေးခွင့်မရသေးဘူးဆိုတဲ့အခြေအနေမှာရောက်လာတယ
်။မူကင်းရဲတပ်ဖွဲ့ကဥဝဝင်းခံကိုဖမ်းဆီးဖို့အတွက်တော်ပုံတာကီတာမိထီလာမင်္ဂလာတုံးစားတဲ့6မြို့နယ်ကဝရမ်းပေးပို့ထားပြီးဥဝဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာပါပါဘူးတရားလွတ်တော်ရှိနေကြီးဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တန်တရားရှိသူတွေကိုမတ်လ18ရက်နေ့ကစတင်ရုံးထုတ်ခဲ့ပေမဲ့လည်းနှစ်လကျော်ကြာတဲ့အထိထူးခြားမှုတစုံတရာမရှိသေးပါဘူးဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့အမှုတိဆောက်ပုံမပြည့်စုံတာကြောင့်အမှုအသွာလာနဲ့ပတ်သက်လို့အားရမှုမရှိဘူးလို့တရားလွတ်တော်ရှိနေဦးနေလာကဆိုပါတယ်
ကျွန်တော်နေရတော့ဟိုအမှုကိုဆောင်ရရတဲ့အပိုင်းမှာအမှုတိဆောက်ပုံအားဖြင့်ပြည်သူမှုမရှိဘူးလို့ကျွန်တော်ယူဆပြီးတော့ဒီဟုတ်ဆစ်ဆဲတဲ့အခါမှာပြင်နေပြောမယ်ဆိုရင်တော့အားရမှုမရှိဘူးလို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်။ဒါကတရားဝင်ဆောင်ရွက်ချက်ကိုကျွန်တော်ပြောတာမဟုတ်ပါဘူး။အမှုတိဆောက်တဲ့အခါမှာပြည်သူမှုမရှိတဲ့အတွက်ကြောင့်မလို့ခုလိုကျွန်တော်အားရမှုမရှိတာဖြစ်ပါတယ်။ဆိုတော့ဒီခါမျိုးကျွန်တော်တို့ဒီအမှန်တကယ်အမှန်တရားကိုလိုချင်တယ်ဗျာဥက္ကဋ္ဌကအမှန်တရားလိုချင်တယ်ဆိုလို့ချင်တော့တရားခံကြည့်ဆုံးတာဖမ်းပြီးရရှိပြီးပါဘာကြောင့်ဆက်တယ်ဆိုတဲ့ဒီရေချက်ကိုကျွန်တော်ပြဖို့လိုတယ်လို့ထင်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကတော့အားရမှုမရှိဘူးလို့ပဲကျွန်တော်ဆိုရတယ
်။တရားမှုတော်ရှိနေကြီးဥက္ကဋ္ဌဟာဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်လူမြင်ကွင်းမှာလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပြီးဒီမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့တန်တရားရှိသူတွေကိုဇာမေမေလ26ရက်နေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာထပ်မံရုံးထုတ်စစ်ဆေးမှာဖြစ်ပါလိမ့်ရှင်။